ကမ္ဘောဒီးယားနိုင်ငံကိုတုံးရက်ကြာချစ်ချီခီးစဉ်ဖြင့်ရောက်ရှိနေတဲ့ဂျပန်ဝန်ကြီးချုပ်ဖူမီယိုကစ်ရှိရာဟာကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်နဲ့ဖနွန်ပင်မြို့တော်မှာတွေ့ဆုံဆွေးနွေးမှုတွေကိုမနေ့တနင်္ဂနွေနေ့ကစတင်ခဲ့ပါတယ်။ခေါင်းဆောင်နှစ်ဦးဆွေးနွေးပွဲတွေမှာအာဆီယံအလှည့်ကျဥက္ကဋ္ဌအဖြစ်တာဝန်ယူထားတဲ့ကမ္ဘောဒီးယားအနေနဲ့ဆီယနာတင်ထားတဲ့မြန်မာနိုင်ငံအကြက်တဲကိုဝိုင်းဝန်းဖြေရှင်းဖို့ကြိုးပမ်းနေတဲ့ကိစ္စရဲ့အပါအဝင်ယူကရိန်းပေါ်ရုရှားကျူးကျော်စစ်ကိုဖြေရှင်းရမှာပူးပေါင်းဆောင်ရွက်မှုစတဲ့ကိစ္စရဲ့တွေကိုအဓိကထည့်သွင်းဆွေးနွေးပွဲရရှိတယ်လို့ဂျပန်အစိုးရအရာရှိတဦးရဲ့ပြောကြားချက်ကိုဘန်ကောက်ပို့သတင်းစာမှာကိုကဖော်ပြထားပါတယ်။ဖေဖော်ဝါရီလ24ရက်နေ့ကယူကရိန်းနိုင်ငံပေါ်ရုရှားကျူးကျော်စစ်စတင်ပြီးတဲ့နောက်ရုရှားပေါ်စီးပွားရေးအရပြင်းပြင်းထန်ထန်တန်ခတ်ပိတ်ဆို့အရေးယူတဲ့နိုင်ငံတွေထဲမှာအမေရိကန်ဂျပန်နဲ့အခြားဖွံ့ဖြိုးပြီးအဓိကနိုင်ငံကြီး9နိုင်ငံပါဝင်ခဲ့ပါတယ်။ဂျပန်ဝန်ကြီးချုပ်ကီရှီရိုရဲ့သုံးရက်ကြာကမ္ဘောဒီးယားခီးစဉ်တွင်နှစ်နိုင်ငံလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုမြင့်တင်ရေးကိစ္စကိုလည်းဆွေးနွေးပွဲရရှိနေပါတယ်။ကမ္ဘောဒီးယားခီးစဉ်မတိုင်ခင်ဂျပန်ဝန်ကြီးချုပ်ဟာအိန္ဒိယနိုင်ငံကိုတွားရောက်ခဲ့ပြီးဝန်ကြီးချုပ်နရိန်ဒရာမိုဒီနဲ့စနေနေ့ကတွေ့ဆုံခဲ့ပြီးနောက်ယူကရိန်းမှာရုရှားရဲ့ကျူးကျော်စစ်ဆက်ပြီးဖြစ်နေတဲ့အခြေအနေနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကျက်တဲတွေအတွက်စိုးရိမ်မှုတွေရှိနေကြကြောင်းထုတ်ဖော်ပြောဆိုခဲ့ကြပြီးအကြမ်းဖက်မှုကိုချက်ချင်းရပ်တန့်ဖို့ခေါင်းဆောင်နှစ်ဦးလုံးကတိုက်တွန်းခဲ့ကြပါတယ်။